အသိခံလိုက်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss ရန်ဟီလီဟာဒီကနေ့ကချင်ပြည်နယ်မြစ်ချနာမြို့ကိုသွားရောက်ခဲ့ပြီးကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။ကချင်ပြည်နယ်တွင်တရားဥပဒေစိုးမိုးမှုကလေးစစ်သားအုံပြုမှုနဲ့ငြိမ်းချမ်းရေးမှာအမျိုးသမီးများပါဝင်မှုအကြောင်းအရာတွေကိုကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မှာမေးမြန်းခဲ့ပါတယ်။ဒါအပြင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုလည်းဆက်လက်သွားရောက်မှာဖြစ်တယ်လို့သိရပါတယ်။အပြည့်အစုံကိုတော့ကိုစီသူကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာအစိုးရရဲ့ဖိတ်ကြားမှုနဲ့ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အသစ် Miss Yan Healy ဟာဒီကနေ့မနက်ပိုင်းမှာမြစ်ကြီးနားမြို့ကိုရောက်ရှိသွားပြီးတော့ကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်ကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်တွေအရေးအပါအဝင်ရွေးမြောက်သေးတဲ့ကလေးဆက်သားအုံပြုမှုတွေကချင်ပြည်နယ်တွင်းအကျင့်ပြတ်ချဆမှုဖြစ်စဉ်တွေကိုကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မေးမြန်းခဲ့ကြောင်းကချင်ပြည်နယ်လူမှုရေးဝန်ကြီးဒေါ်ပေါ့ကြာကအခုလိုပြောပါတယ
်။အဲတူတစ်ချနာဖန်စီနေဆက်တာတွေဟာဘယ်လိုလဲတော့နော်။ဒါမျိုးတွေရှိသလားတော့။ဒါမျိုးတွေကိုသူကနိုးတယ်။နောက်ပြီးတော့မှဒီ peace cup ပေါ့နော်။ဒီမင်းချင်းကြီးစကားပြောတဲ့အခါမှာအမျိုးသမီးတွေကဘလောက်လောက်ပါဝင်တယ်လေ။အမျိုးသမီးတွေရဲ့အခန်းကဏ္ဍပေါ့။နောက်ပြီးတော့မှအဲ့မရောက်တဲ့စစ်မှုထမ်းကိစ္စပြစ်စီသွားတဲ့ယူအာတွေမှာဒီမိုင်းကိစ္စတွေနေတယ်။နောက်အတူတူကဘလောက်ရှိကြလဲ။ဒီဘာဘာပဲမရောဘီယွန်ကဗာမန့်ပေါ့မလေး။နောက်ဒီဘက်မှာဘလောက်ရှိအဲ့ဒါတော့ကျွန်မချေတင်ပြီးမှတကယ့်ကိုပရိုဖိုင်းတစ်ခါလေးလုပ်ထားပေးလိုက်တယ်။တရားဥပဒေဌာနတွေမှာတဲ့ကော်ရပ်ရှင်ကြောင့်ရေမမုတ်ပိနေတာတွေရှိသလားတဲ့။အဲ့အဲ့ဒါတွေပြောလေမပြတော့မှနောက်ဆုံးသူနေတာကတော့နေရာဆုံးရှုံးမှုကိစ္စတွေဘလောက်လောက်များတယ်လဲဆိုတာမျိုးအဲ့ဒါလေးတွေကအစမ်းတဘောမျိုးနဲ့သူမေးသွားတာပေါ့
ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်သစ် Miss Yan Healy ဟာဒီကနေ့နေ့လယ်ပိုင်းမှာဗမာမြို့ကိုသွားရောက်ပြီးစစ်ဘေးရှောင်ဒုက္ခသည်စခန်းတွေစီကိုလည်းသွားရောက်အောင်မှာဖြစ်တယ်လို့သိရပါတယ် Miss Yan Healy ဟာမြန်မာနိုင်ငံခီးစဉ်ပထမနေ့မှာပဲအင်းစင်ထောင်ကိုသွားရောက်ခဲ့ပြီးတော့ရခိုင်ပြည်နယ်ကိုလည်းသွားရောက်ခဲ့ပါသေးတယ်မနေ့ကဇူလိုင်လ20ရက်နေ့မှာတော့ရန်ကုန်မြို့ကုလသမဂ္ဂရုံးမှာလူ့ခွင့်ရေးဆောင်ရွက်နေတဲ့ဖွဲ့စည်းတွေဥပဒေဆိုင်ရာအဖွဲ့တွေအပါအဝင်သတင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နေသူတွေနဲ့တွေ့ဆုံခဲ့ပါတယ်
။ကျွန်တော်တို့လည်းသက်သက်ပြီးအဓိကပုံမေးတာကတော့ဒီကျွန်တော်တို့ရဲ့ဒီဆရာဥပဒေဆရာထမ်းနဲ့စနစ်ပေါ့ဒီအရေးရပါတဲ့ဒီတန်ဒီရဖွံ့ဖြိုးတိုးတက်ရေးစိတ်ပြေတော့တကယ်ကိုခင်နေတဲ့ဥပဒေကိုပြတ်ထားလာတဲ့ပေါ့ကျွန်တော်တို့ရှိမှာသူတို့လည်းတော့ဥပဒေကဟိုးတော့အဟောင်းနေကျေရပါတယ်ဟိုအစ်စ်တင်နဲ့ခင်မီအောင်ပြုပြန်တောင်းလဲဖို့အဲအခြေအနေသလိုရှိတယ်ဆိုတဲ့ကိစ္စတွေနေတယ်ပေါ့ဗျာဒါသူကမေးတာတွေပဲနေပါတယ်အဲ့တော့ကျွန်တော်တို့ကလည်းကျွန်တော်တို့ရှေ့အဖြစ်အပျက်တွေကိုပဲတင်ပြတာပေါ့လေ
တရားဥပဒေအသစ်ရေးဆွဲနေမှုတွေနဲ့လက်ရှိကျင့်သုံးနေတဲ့ဥပဒေတွေအကြောင်းမစ်ယန်ဟီလီနဲ့တွေ့ဆုံစဉ်ပြောဆိုခဲ့တဲ့အကြောင်းတရားလွှတ်တော်ရှင်းနေဦးကိုနေကပြောသွားတာပါမစ်ယန်ဟီလီနဲ့တွေ့ဆုံခဲ့တဲ့အထက်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြည်သူ့ကွန်ရက်ကမတ်တင်းတင်းအောင်လဲပါဝင်ခဲ့ပါတယ်
အဲ့ဖယ်လို့ချေခံဖို့ဒီနေ့ပတ်သက်ပြီးတော့မှဒီမှာပြည်သူတွေနည်းနည်းဘယ်လိုထိသိရှိမှုရှိတယ်လဲအဲ့နောက်ပြီးတော့အထူးသဖြင့်အမျိုးသမီးတွေပေါ့လူကြီးနေနေရောဖယ်လို့ချေခံဖို့တွေကိုဘယ်လိုသိကြကြလဲဆိုတာကိုမေးရတယ်ပေါ့နော
် Miss Yan Healy ဟာ2014ခုနှစ်မှာတာဝန်ကုံဆုံးခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ဟောင်း Mr. Quintana နေရာမှာတာဝန်ထမ်းဆောင်တာဖြစ်ပါတယ်အခုကိုယ်စားလှယ်အသစ်ဟာမြန်မာနိုင်ငံတွင်လူ့ခွင့်ရေးချုပ်ဖောက်တာတွေကိုပြက်ပြက်သားသားထောက်ပြနိုင်လိမ့်မယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကမျှော်လင့်ကြပါတယ်ရလဒေါ်ရှင်နေဥကုန်နေကတော့သူ့ရဲ့အပြင်ကိုအခုလိုပြောပြပါလေ
အခုမစ်ရန်ဟီလီကတော့ကျွန်တော်တို့ကအခုမှရက်ပိုင်းနဲ့ရှိသေးတော့သူ့ရဲ့ဆွမ်းဆောင်ကြီးကိုကျွန်တော်တို့အခုအကဲဖြတ်လို့တော့မရသေးဘူးအဲ့တော့တော့သူ့ရုပ်လာတဲ့အနေအထားကမစ္စတာကင်ဒန်းကလည်းနည်းနည်းကွာပါပြီမစ္စတာကင်ဒန်းကကျွန်တော်တို့အကြီးအကျယ်ဖိနစ်ချုပ်ချယ်ခံထားတဲ့အချိန်မျိုးမှာသူကဝန်ထမ်းဆောင်တာဖြစ်ပြီးတော့အခုမစ်ရန်ဟီလီရောက်တဲ့အခါကျတော့တော်တော်လတ်လတ်ဖြစ်ပြီးတဲ့အချိန်မျိုးเนี่ยตั้วပြီးတော့จုံไจเลยมิสเตอร์เคนนาเนี่ยสอบแยกก็พอมาเลยแต่ตัวทุกทีหมดนะตู้ก็อัพโพสต์ลงแกตัวเรารู้แล้วเออตู้ก็ทอดขันเนี่ยโดดๆเลเวลขึ้นมาหมดดิสุดแต่ปาเรดูจะชูตัวพอปาเนี่ยอะก็เหมือนกันนะเตรียมเลยจะไปหมดเนาะแต่มิสเตอร์เคนลีจ๋าเราเนี่ยตัวจะมาเนี่ยดิไอ้ตังค์เนี่ยตะลิเสียกูตัวอ่ะตัวสุโกไรไอ้ไตนึงขึ้นต่อพอเนี่ยดีหาตัวตอนนั้นเลยสีขาขึ้นแต่ครั้งจ้ะသူပို့ပြီးတော့မြန်အောင်ဝင်ခွင့်ရဝင်နေတာဆိုတဲ့အားလေးတစ်ချက်လေကျွန်တော်မြန်မှမိတယ်ဗ
ျမစ္စတာကင်တာနာနေရာမှာတာဝန်ယူတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်အသစ်တောင်ကိုရီးယားနိုင်ငံသူမစ်ယန်ဟီလီရဲ့ဆယ်ရက်ကြာပထမဆုံးမြန်မာနိုင်ငံခီးစဉ်တွင်လေလာတွေ့ရှိချက်တွေကိုတော့ ်။ဒါမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအစည်းအဝေးခန်းစာတင်သွင်းသွားမှာဖြစ်တယ်လို့လည်းသိရပါပါခင်ဗျာ။